It is tradition to look upon the men as the superior gender. There is a Burmese saying which I find somewhat reprehensible, that you must treat your son like a lord and your husband like a god.
ရှိရစီမာယာမြို့သားတွေကပုံမြင့်မြတ်တဲ့ဆိုတဲ့မြန်မာစီရိုးစကားတရားရှိပါတယ်။တားကိုတခင်လင်းကိုဖျားဆိုတဲ့စကားပါ။ဒီမှာနေနဲ့ဒါကိုတဘောမတူဘူးလို့ဆိုရမှာပါ။ဒီနေရာမှာရောက်နေတဲ့အမျိုးသမီးတွေလည်းတဘောတူကြလိမ့်မယ်လို့ကျွန်မမထင်ပါဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပကြာတိမီကဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပပြုစည်းခဲ့တဲ့30ကျင်းမြောက်အာဆီယံထိပ်သီးညီလာခံနဲ့ဆက်ဆက်ကျင်းပတဲ့ဘစ်ကောအာဆီယံစီးပွားရေးနဲ့ယင်းနှံ့မှုညီလာခံမှာနိုဝင်ဘာလ7ရက်နေ့ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အဲဒီစီးပွားရေးနဲ့ယင်းနှံ့မှုညီလာခံမှာဒေါက်အောင်ဆန်းစုကြည်ပြောကြားခဲ့တဲ့မိကုံးမှာမြို့သားများစွန့်ရင်ပြင်တင်ရေးနဲ့လူသားရေးမြင့်ဖွံ့ဖြိုးတိုးတက်ရေးအကြောင်းအရာနှစ်ရပ်ကိုမူတည်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးကဏ္ဍမှာမြို့သားတွေရဲ့အခန့်ကဏ္ဍကဘယ်လိုရှိပါသလဲ။
I should mention here that traditionally our women have always been at the forefront of business. When I was a child, I was brought up to understand that men usually went into
business. ဒီနေရာမှာချက်ပြင်းပြောကြားလူတာကတော့ကျမတို့မျိုးသမီးတွေဟာစီးပွားရေးလုပ်ကိုင်ရာမှာရှေ့တန်းကအမြဲပါဝင်ခဲ့ကြတာပါ။ကျမငယ်ချိန်ကနားလေထားခဲ့တာကအမျိုးသားတွေကခုန်ရှိဖို့အစိုးရမှူတန်းတွေအဖြစ်လုပ်ကိုင်ကြတယ်မျိုးသမီးတွေကတော့မိဖို့ကြောင့်လူစီဖို့စီးပွားရေးလုပ်ကင်ကြရတယ်ဆိုတဲ့အချက်ပါ။ဒါကြောင့်မိသားစုစားဝတ်နေရေးဖူလုံဖို့အတွက်အမျိုးသမီးတွေကိုအမြဲအားထားကြည့်ကြရပါလေ။ဒါကြောင့်လေဒီနေ့ကျမတို့နိုင်ငံမှာစုတီထွင်စီးပွားရေးလုပ်ငန်းရှင်တွေထဲမှာအမျိုးသမီးတွေက48ရာခိုင်နှုန်းပါနေတာကလည်းမဆမ်းပါဘူးလို့ဒေါက်တာဆန်းစုကြည်ကပြောခဲ့တာဖြစ်ပါလေ။ခုလိုပုဂ္ဂလိကကဏ္ဍမှာမျိုးသမီးများပါဝင်မှုကအားကျစရာကောင်းပြီမယ်လို့လေကိုယ်တော်မိတွေရှင်ရေးတွေရုံးကန်နေကြရတဲ့အမျိုးသမီးအများစုလည်းရှိသေးတဲ့အကြောင်းတော်ဆန်းစုကြည်ကထောက်ပြခဲ့ပါလေ
။ While I'm delighted to witness the active participation of women entrepreneurs in the public private sector, I'm also
encouraged by the women who are doing CY လုပ်ငန်းရှင်အမျိုးသမီးတွေပါဝင်မှုကိုကျမမြင်ရတာသိကျင်းရမိတယ်လို့တန်ပေါင်းများစွာရှိတဲ့အမျိုးသမီးတွေဟာလေဒီစီနေမြအခက်ခဲမျိုးမျိုးကိုရင်ဆိုင်ပြီးငွေကိုချုပ်ချုပ်စုတာမျက်နှာခံကသူတို့သားသမီးတွေအနာဂတ်ကြီးကောင်းမွန်စီရွေးအတွက်ခေါင်းမော်ပြီးကြိုးပမ်းကြတာကိုလေကျမအားကျမိပါတယ်ဒီမျိုးသမီးတွေဟာသူတို့အတွက်သူတို့မိသားစုအတွက်ပြီးနိုင်ငံရဲ့ကြီးပွားတိုးတက်ရေးအတွက်လည်းကြိုးပမ်းနေကြတာဖြစ်ပါတယ်လို့ဒေါက်တာဆန်းစုကြည်ကပြောခဲ့တာဖြစ်ပါတယ်ဒါအပြင်မြန်မာမျိုးသမီးတွေဟာပညာရေးကိုလေဦးစားပေးတာတွေ့ရတယ်လို့ဒေါက်အောင်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်
။ Our women are put a great premium on education. They always have.
ကျမတို့မြန်မာအမျိုးသမီးတွေဟာပညာရေးမှာစိတ်ကိုစူးစားခဲ့ကြပါတယ်။ဒါဟာအရင်ကတည်းကပါပဲ။ဒါကြောင့်လည်းကျမတို့နိုင်ငံရဲ့အနာဂတ်မှာမျှော်လင့်ချက်တွေထားနိုင်တာဖြစ်ပါတယ်။လူငယ်တွေဟာသူတို့ရဲ့အနာဂတ်ကောင်းမွန်ရေးအတွက်စွမ်းရည်မြင့်မားရေးအတွက်သူတို့တွေရဲ့နှီးကင်တွေသူတို့အမညီမတွေစည်းရင်းကိုအတူယူနိုင်ကြမှာဖြစ်ပါတယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာအမျိုးသမီးတွေဟာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေမှာအဓိကပါဝင်လှူဆောင်နေကြတာဖြစ်ပြီးရင်းနှီးငွေရရှိဖို့ဈေးကွက်ရှာတတ်ဖို့နေရာပိုင်ဆိုင်နိုင်ဖို့ဗဟုသုတအချက်လက်ရရှိနိုင်ဖို့ခင်ဗျာဒီညလက်လမ်းပြနိုင်မှုအဆရှိတဲ့အကဲဆတ်မှုတွေကိုနေရာတိုင်းမှာရင်ဆိုင်နေရတဲ့ကျောင်းတော်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာအခုလိုအကဲဆတ်မှုတွေရင်ဆိုင်နေရတဲ့အပြင်ကျောင်းမှာခွဲခြားတဲ့ဆက်ဆံမှုကိုလည်းအခြေခံအဖြစ်ရင်ဆိုင်နေရတယ်လို့တော်ဆန်းစုကြည်ကထောက်ပြခဲ့ပါတယ
်။ It is true that we are not discriminated in the sense of being debarred from any activities such as
ဒီဝိုင်းလုပ်ကံရမာနဲ့အတမူးပင်ကျောင်းလုပ်ငန်းတွေမှာအမျိုးသမီးတွေကိုပိတ်ပင်ထားတာမရှိဘူးဆိုတာမှန်ပေမဲ့ရိုးရာအစဉ်လာရအမျိုးသားတွေကိုပိုတံပိုးရှိတယ်လို့ယူဆကြတာတွေ့ရပါတယ်။သမီးတွေရဲ့သားတွေကိုမျက်နှာသာပေးတဲ့အမိတွေလည်းရှိပါတယ်။ အထူးသဖြင့်ပညာသင်ခွင့်နဲ့ပတ်သက်လို့ဖြစ်ပါလေ။ဒါပေမဲ့လို့ချိန်ထဲမှာပဲမိခင်တွေကအသက်ကြီးလာရင်သူတို့ကိုပြုစုဖို့ကသားတွေကိုအားကိုးရမှာမဟုတ်ဘဲတမီးတွေကသာအားကိုးရမယ်ဆိုတာကိုသဘောပေါက်ကြပြီပဲလို့လေ။မိခင်တွေကဒါတွေကိုတည်တည်ကြီးနဲ့ပဲသားတွေကသာဦးစားပေးကြတာတွေ့ရတယ်လို့ဒေါ်ဆန်းစုကြည်ကထောက်ပြသွားပါလေ။ဒါပြင်မြမလေးဟာစိုက်ပျိုးရေးလုပ်ငန်းမှာလေထက်ဝက်မှာမြို့သမီးတွေကပါဝင်လုပ်ကိုင်နေကြရပြီးသူတို့ရဲ့လူအားကိုတံပိုးထားခြင်းမခံရတာတွေ့ရတယ်လို့ဒေါ်ဆန်းစုကြည်ကပြောပါလေ
။အမြန်မာ women account for approximately half of the agricultural workforce. However
မြန်မာနိုင်ငံလေယာကန္တမှာအမျိုးသမီးတွေကထက်ဝက်ပါဝင်နေပေမဲ့အများအဖြစ်ရေသူမတွေဖြစ်ပေတွေ့ရပြီးလေယာစိုက်ပျိုးရေးမှာဗေဒီနံကိုစိုက်မယ်၊ဗေချင်းစိုက်မယ်ဆိုတဲ့အရေးကြီးတဲ့ဆုံးဖြတ်ပိုင်းခွင့်တွေရှိကြတယ်လို့လေယာမြေပိုင်ဆိုင်မှုလည်းမရကြတာများပါလေလို့ဒေါ်ဆန်းစုကြည်ကထောက်ပြခဲ့ပါလေ။ဒါကြောင့်လည်းအမျိုးသမီးများတန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့အင်္ဂလိပ်ငယ်တွေအနေနဲ့အခြေခံပညာသင်ခွင့်ရရှိချဖို့လိုတယ်လို့ဒေါ်ဆန်းစုကြည်ကပြောခဲ့ပါလေ
။ To achieve positive change in women's rights, it is important
မျိုးသမီးအခွင့်အရေးနဲ့ပတ်သက်လို့အပြုသောဆောင်နဲ့အပြောင်းအလဲရရှိနိုင်ဖို့မူလတန်းနဲ့အလဲတန်းပညာရေးမှာမင်းကြီးငယ်တွေပညာသင်ခွင့်ရရှိဖို့ကအရေးကြီးပါလေ။လူ့သမားအင်အားမှလည်းအမျိုးသမီးတွေပိုပါဝင်နိုင်ဖို့ကိုဝင်ဆောင်မိခင်တွေစမရေးပြုစုစောင့်ရှောက်ခွင့်ခံရဖို့လူမှုရေးရာခိုင်မာတဲ့အကာအကွယ်ပေးနိုင်ဖို့နဲ့အဆုံးဖြတ်ပေးနိုင်တဲ့နေရာတွေမှာမျိုးသမီးတွေပါဝင်နိုင်ဖို့ကိုထောက်ခံအားပေးရမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောသွားပါလေ။မြန်မာနိုင်ငံမှာအမျိုးသမီးတွေအခုလိုအကဲဆတ်မှုတွေရင်ဆိုင်နေရပြီးမဲ့လို့လေတက္ကသိုလ်ပညာရှိမှုရမှာတော့အမျိုးသမီးတွေအရေးအတွက်ကအမျိုးသားတွေရဲ့ပုံများတာတွေ့ရကြောင်းဒေါ်ဆန်းစုကြည်ကထောက်ပြသွားပါလေ
In the education sector we can say that in my country women are going ahead of the men already in Rangoon University
ဒီကနေ့မှာကျမတို့နိုင်ငံမှာအမျိုးသားတွေရှိကအမျိုးသမီးတွေကပြင်းနေတယ်လို့ပြောနိုင်ပါလေရန်ကုန်တက္ကသိုလ်မှာကျောင်းသား60ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်ပါလေ။ဒါကပညာရေးမှာအမျိုးသမီးတွေကပိုသားတယ်ဆိုတာကိုကြက်တာရရောက်ပါလေ။ဒါအပြင်အရေးကြီးတဲ့ပညာရေးဌာနတွေမှာလည်းပမုခရာထူးတွေမှာအမျိုးသမီးတွေထမ်းဆောင်တာပိုပြီးများနေပါလေ။ချိန်နဲ့မှာပဲအမျိုးသားတွေကိုအစိုးရမှုထမ်းတဲ့နေရာတွေမှာမတွေ့ရတလို့ပညာရေးကဏ္ဍမှာမှုထမ်းတာတွေလည်းမတွေ့ရပါဘူး။စီးပွားရေးကဏ္ဍမှာသွားလုပ်ကင်ကြတာဖြစ်နိုင်ပါလေ။အဲ့ဒီမှာလေမြို့သမီးတွေပါဝင်မှုကများနေတာဖြစ်ပါလေ။ဒါကြောင့်လေကျမမကြခဏနေရတဲ့နေကွန်းတစ်ခုကတော့မြို့သားတွေဘယ်ရောက်ကုန်ကြပြီလဲဆိုပြီးဒေါ်အောင်ဆန်းစုကြည်ကနေကွန်းထုတ်ခဲ့ပါလေ။ခုလိုမြို့သမီးတွေကြိုးပမ်းမှုကြောင့်အောင်မြင်မှုတွေရရှိပြီးမဲ့လို့လေမြို့သမီးတွေကလုပ်ငန်းမကျွမ်းကျင်ကြဘူး။အင်ရှင်မတွေပဲဖြစ်ကြတယ်။အဆုံးဖြတ်ပြီးနိုင်စွာမရှိကြဘူးဆိုပြီးရှုမြင်ခံရစေဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ကထောက်ပြခဲ့ပြီးမြန်မာပြည်ကဆိုင်ရင်ပြည်တည်နိုင်ရေးအတွက်မြန်မာနိုင်ငံက10နှစ်ကြာမဟာဗျူဟာစီမံကိန်းကိုချက်မှတ်လုပ်ဆောင်နေတယ်လို့လည်းသူကပြောခဲ့ပါတယ်။ဒါအပြင်ခရီးကဘာမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့လည်းဒေါ်ဆန်းစုကြည်က
It is said that women hold up half the sky. But I would rather say that they nurture
ကောင်းကင်ကတူပဲကမြန်မာပြည်ကဖိမထားရတယ်ဆိုတဲ့ဆိုရိုးစကားရှိပါတယ်။ဒါပေမဲ့ချမနေနဲ့ပြောလို့ရတာကအမျိုးသမီးတွေဟာကောင်းကင်ရဲ့တဝက်တစ်ခါပြုစုဆောက်ရှောက်နေရတာဖြစ်တဲ့အပြင်ကဘာကြီးတစ်ဝက်ကိုလည်းပြုစုပြိုးထောင်နေရတာဖြစ်ပါလေ။ဒီကဘာကြီးဟာလူတွေနေထိုင်ရာ၊ရုံးကန်လှုပ်ရှားရာ၊မျိုးဆက်တွေရဲ့အနာဂတ်ကိုဖန်တီးရာဖြစ်တာမို့အမျိုးသမီးများပိုးပြီးစွန့်အင်နှင့်တင်ပြေဝကြဖို့အရေးကြီးတဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ရဲ့ကြေညာချက်နဲ့တူဒီသတင်းပိုင်းရဲ့အမျိုးသမီးများကဏ္ဍကိုညီကုန်းချုပ်အပ်ပါလိမ့်ရှင်။
Never trust me, 'cause it only serves to make me more determined.